Welcome to the Voice of America in Burmese.
mingla nan nakhe mak mya to rash mya shu lan chame ja ba si yu american tan myan ma bai si sin ye 2018 khu ni july la 30 ye tanin na ni ma na phe si sin ni ko mwe 6 na ya ni 9 na yi thi line no meter 24 40 51 tu ko ni dai yai thau lu ni ba bi yu ye facebook sa mena phit de yu ye bamis news ma le a chein ne de bi ni na sin nai ja ba de khanya ကျွန်တော်ဆက်မူပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုချိုချိုသိမ်းတဲ့အတူကြီးညာပေးပါပါ။ကမ္ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲကိုတနင်္ဂနွေနေ့ကကျင်းပခဲ့ပြီးလက်ရှိအာဏာရပါတီပဲအနိုင်ရဖို့များနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားကနယ်စပ်တိုင်းတိစောက်ဖို့အတွက်လွှတ်တော်ကရန်ပုံငွေချမှတ်ပြီးအစိုးရရန်တရားတွေရပ်သွားအောင်လုပ်မယ်လို့သမ္မတထရမ့်ကချိန်ချောက်လိုက်ပါတယ်။မြန်မာနိုင်ငံတလောရေကျူးမှုကြောင့်တေဆုံးသူက10ယောက်ထဲမှနေရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမုံကြီး
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒီမနက်ခင်းအဲ့လိုသတင်းတွေနားဆင်ရပြီးတခြားနားဆင်ရမယ့်အထက်မှာဆိုလို့ရှိရင်ဒီကနေ့မြန်မာနိုင်ငံရဲ့တရားစီရင်ကဏ္ဍမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဘဝမှာတစ်သက်လုံးဝမကြားတဲ့တရားရုံးမိတ်တွေလည်းကြားနေတာဒါတွေကလုံးဝမဖြစ်ဘူးအမှုလိုက်ခဲ့တာလည်းပေါင်းမနေဘူးဒီရတို့အမေတို့ခန့်ကြဘူးဒီ
ဒါကတော့နိုင်ငံတော်သမရဥဝိမင်းကဝေဖန်ပြောဆိုသွားတာပဲဖြစ်ပါတယ်သမရရဲ့ပြင်းထန်တဲ့သတိပေးချက်တွေနဲ့ပတ်သက်လို့ရှုမြင်သုံးသပ်ချက်တွေပေါ်ပြတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အရာပြင်းမျက်မှောက်ခေနိပညာတိုးတက်မှုနဲ့အတူမြန်မာနိုင်ငံရဲ့သတင်းလုံငန်းပြောင်းလဲနေမှုရဲ့အခြေအနေကောင်းကျိုးဆိုးကျိုးတွေကိုဆွေးနွေးထားတဲ့မြန်မာရေးတွေ့ဆုံဆွေးနွေးမေးမြန်းခန်းအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍနဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချော်ချော်သိန်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးခဲ့ကြပါတယ်။ဒါဟာခမာနီအစိုးရပြုတ်ကြပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ကျင်းပတဲ့ရွေးကောက်ပွဲပါ။ဒီရွေးကောက်ပွဲမှာအလားအလာရှိတဲ့တိုက်ခန့်ပါတီကိုဝင်ပြီးပြိုင်လို့မရအောင်လှုပ်ထားတဲ့အတွက်ဒါဟာနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်းကိုဆက်ပြီးအုပ်ချုပ်နိုင်မှုအတွက်အထောက်အကူဖြစ်စေမှာပါ။အထွေထွေရွေးကောက်ပွဲမဲပေးမှုပြီးဆုံးသွားပြီဖြစ်ပြီးရွေးကောက်ပွဲတောင်းရှိသူတွေကမဲရလတ်တွေကိုစတင်ရေးတွက်နေကြပါပြီ။ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ချောင်းလုံးအခွင့်အရေးတွေကမမျှမတမှုတွေအများအပြားရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်တုန်းကတခုတည်းသောအလားအလာရှိတဲ့အတိုက်ခံ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကထောက်ခံမဲအပြတ်တမ်းနဲ့အနိုင်ရဖို့တည်ကြာနေပါတယ်။အတိုက်ခံ CNRP ဖျက်သိမ်းမှုကြောင့်ရွေးကောက်ပွဲပေါ်မှာထိခိုက်နေရတဲ့အထက်ပြီးခဲ့တဲ့သတင်းပတ်ကုံမှာအစိုးရကဝေဖန်တဲ့သတင်း website တရားစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပစ်လိုက်တဲ့အတွက်ရွေးကောက်ပွဲပေါ်မှာအများယုံကြည်လက်ခံမှုပို့ပြီးထိခိုက်စေပါတယ်။ကမ္ဘောဒီးယားရွေးကောက်ပွဲဥရေရရွေးကောက်ပွဲမှာတိုင်ငင်တည့်နဲ့ရွေးကောက်ပွဲရဲ့အတွင်းစုစုပေါင်း48နိုင်အတွင်းစီးယုံလှုပ်ရှားမှုတွေကိုတားမြစ်ထားပါတယ်။ဒီတားမြစ်ချက်တွေကိုအစိုးရကအသုံးပြုပြီး VOA ခမာဘာသာအစီအစဉ် website အပေါ်ဝင်သတင်း website 15ခုကိုပြီးခဲ့တဲ့သတင်းပတ်ကုံမှာပဲပိတ်ပင်ပစ်ခဲ့တာပါ။ဒါပေမဲ့အစိုးရလူလာတဲ့သတင်း website တွေကိုတော့ဆက်ပြီးတော့ဖွင့်ပေးထားပါတယ်။
စင်ဘာဝေသမ္မတရောဘတ်မူဂါဘီကတနင်္လာနေ့ကျင်းပမဲ့ရွေးကောက်ပွဲမှာသူတည်ထောင်ထားတဲ့ဇာနု PF ပါတီအတွက်မဲမပြေးနိုင်ဘူးလို့တနင်္လာနေ့ကဥပပံပြောဆိုလိုက်ပါတယ်။အခုရွေးကောက်ပွဲဟာဇာနု PF ပါတီအကြီးအကဲဖြစ်မူဂါဘီရွေးကောက်ပွဲဝင်ခွင့်မရတဲ့38နှစ်အတွင်းပထမဆုံးရွေးကောက်ပွဲဖြစ်ပါတယ်။အသက်94နှစ်အရွယ်မူဂါဘီဟာစစ်တပ်ရဲ့ဗီယာပေးမှုကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကရာထူးကနှုတ်ထွက်ခဲ့ရပါတယ်။ပါတီဒုတိယအကြီးအကဲဖြစ်နှစ်ပေါင်းများစွာသူ့လက်အောက်ကလှုပ်လာတဲ့အသက်85နှစ်အရွယ် MSN မနာဂါကွာကသူ့နေရာမှာဆက်ခံပြီးအခုသမ္မတရွေးကောက်ပွဲမှာဝင်ပြိုင်ပါတယ်။မစ္စတာမူဂါဘီကသူ့နေထိုင်တဲ့ဟာရာရဲမြို့လူချမ်းသာရပ်ကွက်က Blue Roof ဆိုတဲ့နေအိမ်ကိုတရင်တော်တွေကိုဖိတ်ခေါ်ပြီးကျွန်တော်ကိုဘေးဒုက္ခပေးခဲ့သူတွေကိုကျွန်တော်မဲမပေးနိုင်ပါဘူးလို့ပြောပါတယ်။သူဟာစကားပြောနှေးပေမဲ့နှစ်နာရီကျော်ကြာအဆမပြတ်ပြောဆိုချိန်တွင်ရိမ့်ရိုင်ပြီးကြက်ကြလာတဲ့ခန္ဓာကိုယ်ကိုထိမ့်ဖို့ကြားပုံတွေရိုက်နှိပ်ထားတဲ့ခေါင်းအုံးတွေနဲ့သူ့ရဲ့လက်ထောက်တူကခုခုပေးရပါတယ်။ဇင်ဘာဝေသမ္မတရွေးကောက်ပွဲမှာကိုယ်စလေလောင်း23ဝန်ပြိုင်မှာဖြစ်ပေမဲ့လက်တွေ့မှာတော့ကိုယ်စလေလောင်း2ဦးအကြပြိုင်တာပဲဖြစ်သွားမှာပါ။အဲလူတွေကတော့လက်ရှိသမ္မတမနန်ကာကွာနဲ့အကြီးအမားဆုံးအတိုက်ခံပါတီရဲ့ခေါင်းဆောင်အသက်40ရွယ်နယ်ဆန်ချာမီဆာတို့ပဲဖြစ်ပါတယ်
။အမေရိကန်နိုင်ငံနဲ့တရားမဝင်ရောက်မှုတွေရပ်ဆိုင်းသွားစေဖို့အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်ဆက်တစ်လျှောက်ဒတိုင်းတိဆောက်ရေးအတွက်လွှတ်တော်ကရန်ပုံငွေချမပေးရင်အစိုးရရန်တရားရပ်ဆိုင်းသွားအောင်လုပ်မယ်လို့သမ္မတထရမ့်က Tening Rene Ma change out like Barry. A like and Democratic Party wondering in a Nezza the Dainty Sawy Powing, Nezza Longjoin and Lumu, Chicha is Sam, who are a Pyongy, Taukam, people who are Delu Tamara Trump up your body. Tabby met a like and Democratic Party wondering at two Amyazu Madri Pite, Republican Party Dega, Madrigaba, Tamara Trump, Lumu, Chicha is Sam, who are a Pyongy, Taukamu, my baby, Maja Ding and the Tempadri, Dremma, and the Chain Ten and Kanka Kera Pipari. American Piransu, my Lumu, Chicha is Sam, Tambushi, a Council Senate, two Ramo, Tamara. Trump got two Jaga, Downsu Navy, American and Empian, Jimmy along, Lopo Lunin, Lucy Barry, Tamra Trama, do it, Tamra, Messer Boy, Yuka Boy, Messer Bermati, Nessa, Tanka, and Yet, Downsu Rapi, Dita Gonja Siga, Dora Billion, Nase, Joe Gonja Nainava, Tabby Mantle Doga, Nessa Longjo in the Patapi, not a song with your Dora, Tita Manga, Billion, Machada Pira Pipari. ဒီကနေ့ဒုံလာဘတ်မှာစံချိန်တင်ထားတဲ့အမေရိကန်စီးပွားရေးဂျံပေးလယ်ရီကတ်လူကတနင်္ဂနွေနေ့မှာပြောပါတယ်။ဒီကြားလို့ရတဲ့စီးပွားရေးပညာရှင်တွေကတော့ဒီပေါ်တန်ရရှိထားချိန်မှာပဲအခုလိုပြောလိုက်တာပါ။ကောင်းမွန်တဲ့အခြေအနေတွေအများကြီးရှိနေပါတယ်လို့ကတ်လူကစီးအန်အန်သတင်းဌာနကိုပြောပါတယ်။တမနာဒေါ်နယ်ထရမ့်ကဥမာအဖြစ်အခွန်နှုန်းထားလျှော့ချတာစီကံတတ်မှတ်ချက်တွေပြန်ရုပ်တာနဲ့တူကိုယ်တော်
မနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတဝန်းမုတ်တုံမှုကြောင့်နှစ်ပေါင်း50ကျော်အတွင်းမကြုံစဘူးမြည့်ကြီးတဲ့ဒဏ်ကိုခံနေကြပြီးအခုချိန်ထိတေဆုံးသူ10ဦးတည်းမနေရှိတယ်လို့ထောင်ပေါင်းများစွာဥယျာဉ်ဆန့်ကွာဘေးလွယာရွှေ့ပြောင်းနေထိုင်ရတယ်လို့အစိုးရတာဝန်ရှိသူတွေပြောကြားချက်ကိုကိုကပြီးသတင်းတွေမှာဖော်ပြပါတယ်။လက်ရှိမှာအေယာဝတီတန်လွင်စစ်တောင်းရွှေကျန်မြစ်ဘကိုးဘီးလင်းနဲ့တုံးမြစ်ငဝင်မြစ်တွေဟာစွန့်ရင်ရင်မှအထက်ကိုကျော်နေပြီးဒါဟာနှစ်ပေါင်း52နှစ်အတွင်းမှာအမြင့်ဆုံးဖြစ်တယ်လို့မိုးစလာညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်။မွန်ပြည်နယ်ကင်းပြည်နယ်ပဲခူးတိုင်းပတ်ဝန်းကျင်နယ်တိုင်းတချို့မှာကားလမ်းတွေရေလွှမ်းနေပြီးအဆက်အသွယ်ပြတ်တောက်နေတဲ့အတွက်အရေးပေါ်အကူအညီတွေတက်အခက်အခဲတွေရင်ဆိုင်နေရပြီးခုရက်ပိုင်းတွင်မှာပဲမုတ်တုံတွေကပိုးပြီးအားကောင်းလာမယ့်အနေအထားလည်းရှိနေတာပါ။လူမှုဝန်ထမ်းကစေးနဲ့ပြည်နယ်နေရာချက်တိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့မြေကြီးပြည်ရေတိုက်ဆမှုကြောင့်မြေပြိုမဲ့အန္တရာယ်ရှိနိုင်တဲ့ဒေသတွေကဒေသခံတွေကိုသတိပေးနေကြောင်းနဲ့တာဝန်ရှိသူတွေအရေးပေါ်ပြောင်းရွှေ့ခိုင်းရင်ပေါ့ပေါ့ဆော့ဆော့သဘောမထားပဲလိုက်နာကြဖို့မှာကြားလိုက်ပါတယ်။အခုချိန်နေ့တေဆုံးလာသူအနည်းဆုံး10ဦးရှိနေပြီ။အဝင်ရွှေ့ပြောင်းရသူပေါင်းက9400ကျော်နေပြီလို့လူကယ်ပြန်ဝန်ကြီးဌာနအရာရှိသူကပြောကြောင်း AFP သတင်းမှာဖော်ပြပါတယ်။ဒါပြင်နေအတော်များများမှာအဝင်ဆန့်ခွာပြောင်းရွှေ့ဖို့ကြီးညာချက်တွေထုတ်ပြန်ထားပြီးမြန်မာနိုင်ငံတောင်ပိုင်းအရှေ့ပိုင်းနဲ့အလဲပိုင်းဒေသတွေမှာရေဘေးဒုက္ခတဲ့စခန်း163ခုဖွင့်လှစ်ဆောင်ရွက်ပေးနေတယ်လို့ပြောကြောင်းလည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာ2015ဖြစ်ပေါ်တဲ့ရေကြီးရေရှမ်းမှုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ပြီးသိန်းနဲ့ချီရေဘေးရှောင်ခဲ့ရတယ်လို့ရာသီဥတုထံအဆိုအဝါဆုံးခန့်တဲ့နိုင်ငံစင်းတဲ့မှာမြန်မာနိုင်ငံကိုထည့်သွင်းသတ်မှတ်တာခံခဲ့ရပါတယ်
။နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာဇူလိုင်လ28ရက်နေ့29ရက်နေ့တွေကပဲခူးတိုင်းနဲ့ရန်ကုန်တိုင်းတို့မှာတိုင်းဆင်တောင်းဝန်ရှိသူအစဉ်စဉ်နဲ့တွေ့ဆုံပြီးတရားရေးပိုင်းလွှတ်တော်ပိုင်းအုပ်ချုပ်ရေးပိုင်းကိစ္စရပ်တွေနဲ့ပတ်သက်လို့ပြောဆိုပါတယ်။အဲဒီတွေ့ဆုံပွဲတွေကိုပုဂ္ဂလိကသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်မရပါဘူးလေ။အထူးသဖြင့် Facebook လူမှုဆက်သွယ်ရေးကွန်ရက်မှာတက်လာတဲ့ဗီဒီယိုတွေအရမန္တလေး3ရက်ရဲ့လက်ရှိအားနည်းချက်တွေလွှတ်တော်အမတ်တွေတရားရေးပိုင်းနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေရဲ့ပြောဆိုလို့ဆောင်မှုမှားယွင်းအားနည်းလွဲချော်ချက်တွေကိုသမ္မတဦးဝင်းမြင့်ကအထူးထောက်ပြဝေဖန်ပြောဆိုတာတွေတွေ့ရပါတယ်။အဲ့ဒီထဲမှာမှနှစ်နေရာစလုံးမှာပိုပြီးအလေးထားပြောသွားတာကတော့တရားစီရင်ရေးပိုင်းနဲ့ပတ်သက်တာတွေပါ။ဘကိုးတိုင်းမှာပြောသွားတဲ့အထဲကျွန်တော်တို့ဘုရားမှာတစ်လုံးကမကြားတဲ့တရားရုံးအမိန့်တွေလည်းကြားနေရတယ်။ဒါတွေဟာလုံးဝမဖြစ်သင့်ဘူးလို့ထည့်ပြောသွားတာတွေ့ရပါတယ်။ရန်ကုန်တိုင်းမှာပြောသွားတဲ့အထဲမှာတော့ပြည်သူတွေစိတ်ဝင်စားနေတဲ့အဲ့လိုအခြေအနေမျိုးမှာထုတ်ရမယ့်အဖြစ်အခက်အခဲဖြစ်တဲ့အခါကျတော့နာဝေးမျက်စီဝေးပြည်သူတွေသွေးအေးပြီးတော့မမေ့ပြော့ပြော့ဖြစ်တဲ့အချိန်မျိုးမှာအပြေထုတ်ကျင်တဲ့ဟာမျိုးဆိုရင်ကျွန်တော်တို့ရှေ့နေတွေလည်းပါပါတယ်ဥပဒေအရရှိတွေလည်းပါပါတယ်တရားရုံးဆိုင်ရာတာဝန်ရှိသူတွေလည်းပါပါတယ်တရားနဲ့တရားနားလည်မှုလေးတွေနဲ့အဲ့ဒီအမှုတွေကိုအချိန်ဆွဲကြပါတယ်လို့ထည့်ပြောသွားပါတယ်ဒီအကြောင်းသတင်းလောက်ကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ
Alokani Ininsa Jugunshi attack Kanta Cheko, Tobo to a Sobu Jago, Tanning Reniga, Rashaninga, Moscow Mulekama, Taumon Yas or Sue be sent up Yaga Jabari, Luru Taukamu, Jasin, Russia Tamra, Vladimir Putin, Weban, a Jujo, Tanigo. Or Hippiro Sana Piajaraba, a Daikan Liberal Party got Usan and Luzu Louis Sana Piabueva. Tamara Pudingo Sanyan Duri, so a Sanyan Duri, Jejo Lishure, Sire, Pudding had the copiate, Savian Rinet to Jason Bazi, Sure, Jejo Tanugo, Oike Jaraba, a look at Nayu de Nainza, a Tedu, so Pujaha, Maslagama, Piampi, Jacob Kane, Tamara Pudding, Nangaia, Ding Sam Kane, Piatanja to Cuba, DJ Najako, Juna, Sally and Niga. Russia ma gaba phala polong pyan mwe phwon pwe ma sa bi ka sa de prathama song pwe ne kai bi chin nya ka da phit pi a ri chain ne ka sa bi russia naingan ta lo kan kwet san na pyan mu le phit ni da ba di pyat than che u ri mu chan ko kan kwet tu ka 90 ya gan nong jaw ba de
thong cha ni le pakistan tamara haw nawaz sharif a jin thong ne ma nlong yoga phaw la de twe tu ko ti cha chout thar de thong tai khan ga ni islam mabat myu lo ga si un ji ko shwe lite de lo tawon shi tu du ga taning ni ma pyo ba de Rawalpindi town de ma atet 69 ni le tamara haw sharif ko poman sit se yin ne nlong yoga phit ni da twe de Direct from Washington, the voice of America, VOA.
Now, so yeah, my man and Nangan got the Renigo talking mutant and Kucho Tino, Genia, Togger, eh? A good yen so no, my man, Tiasi, Egan and the Patted the Renwal in Samabe. My man and I, Tiasi, isn't it? Ting song, Yanin, the Chinigo Yonidago, Nangan Otamra, Women, a Wink and Piosu, like Biro. တက်တက်လုံးမှာမကြဘူးတဲ့တရားရုံးဆုံးဖြတ်ချက်တွေကြားနေရတာကြောင့်ဒါတွေကိုပြန်လဲတက်မှတ်ဖို့အတွက်အစဉ်စဉ်တာဝန်ယူမှုနဲ့တာဝန်ခံမှုလှုပ်ဆောင်သွားကြဖို့ညွှန်ကြားလိုက်ပါတယ်။ဘကိုးနဲ့ရန်ကုန်တိုင်းကအစိုးရတာဝန်ရှိသူတွေနဲ့တွေ့ရောက်တွေ့ဆုံစဉ်သမ္မတကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါဟာသမ္မတအဖြစ်တာဝန်ယူပြီးချိန်ကစလို့ဥဝင်းမြင့်ရဲ့ပထမဆုံးပြင်းထန်တဲ့
တွေကိုဘကိုးမြို့တော်ခမ်းမမှာတွေ့ဆုံခဲ့တာပါ။အဲလိုတွေ့ဆုံချင်းမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတိမ်းဆောင်ပြိုလဲနေတဲ့အနေအထားမှာရှိပြီးဒါကိုပြန်လည်တက်မှတ်ရေးလှုပ်ဆောင်သွားကြဖို့သမ္မတဦးဝင်းမြင့်ကညွှန်ကြားသွားပါတယ
်။အမှုများကိုမလိုအပ်ဖဲနဲ့မကြံ့ကြစေလိုပါဘူး။မှန်မှန်နဲ့မြန်မြန်နဲ့ဖြစ်စီခြင်းပါတယ်။မလိုအပ်ဖဲနဲ့ကြံ့ကြနေတာတွေကိုကျွန်တော်တို့တွေ့မြင်ကြားသိနေရပါတယ်။ဒါလည်းဆိုတော့ကျွန်တော်လည်းတရားလိုတော်ရှိနေလောကလာခဲ့တာပါ။တချို့သွေးဆူနေတယ်၊လူတွေစိတ်ဝင်စားနေတယ်။အဲ့ဒီလိုအမှုမျိုးဆိုလို့ရှိရင်ကိုယ်လိုချင်တဲ့အခြေထုတ်ဖို့အတွက်အချိန်ဆွဲပြီးတော့လူတွေနားဝေးပါလူတွေတွေးအေးပါတရားရုံးရဲ့ဥပဒေရာရှိတွေရဲ့ရှေ့နေတွေရဲ့ပေါင်းပြီးတော့ကြံဆောင်ရပါတယ်ဒါမဖြစ်သင့်ပါဘူးအမှုကိုမှန်မှန်နဲ့မြန်မြန်မဖြစ်စေချင်ပါဘူ
းတရားစီရင်ရေးနဲ့ပတ်သက်လို့အလားတူဝေဖန်ထောက်ပြမှုမျိုးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်နဲ့အခြားတာဝန်ရှိသူတွေကိုတွေ့ဆုံချိန်မှာလည်းထည့်သွင်းပြောကြားခဲ့ပါတယ်သမရဦးဝင်းမြင့်ရဲ့အခုလိုတိုက်တွန်းပြောဆိုမှုဟာသူသမရဖြစ်လာပြီးလေးလတာကာလအတွင်းတရားစီရင်ရေးစနစ်နဲ့ပတ်သက်လို့ပထမအဆင့်ပြင်းထန်တဲ့သတိပေးချက်ဖြစ်တယ်လို့သုံးသပ်သူကတော့ HRC အာရှလူအခွင့်အရေးကော်မရှင်ကလူအခွင့်အရေးရှေ့နေဦးမင်းလွင်ဦးဖြစ်ပါတယ
်။အဲ့တော့တရားစီရင်မှန်တဲ့ညီပြူကြလောက်တဲ့ညီပါဖြစ်နေတဲ့ဆိုတဲ့ကိစ္စကဒီမှာအဓိကတာဝန်ရှိတဲ့သူတွေကိုယ်တိုင်ကိုကစက်စက်မှန်မှန်နဲ့ပြည်ရင်ပြောင်းလဲဖို့အတွက်ကျင်းမြန်ထန်တန်တတိပေးသွားတယ်လို့ကျွန်တော်အမြင်ယူဆပါတယ်။ဒီလူများစိတ်ဝင်စားနေတဲ့ဒီရိုက်တာသတင်းတော်နှစ်ယောက်အဖန်ခံရတဲ့ကိစ္စအခုကိုနီလူမျိုးမှုမှာလည်းအခုချိန်ထိအမိန်မချနိုင်သေးတာတွေရတယ်။တရားစီရင်စနစ်ကအချိန်ကြာလေးအမှန်တရားပြောက်လီဆိုတာဘက်ကိုဥတည်သွားနိုင်တယ်။နောက်ပြီးတော့တခါဒီကလေးရပိုင်းတွေ့မှာပဲသေဥဆောင်အောင်ရထွေးရဲ့ဒုစမနဲ့ပြည်တံကြနေတဲ့ကိစ္စရဒီမှာအမှုကြီးရုပ်ပိန်ခွင့်ပြုလိုက်တဲ့ကိစ္စဒါဒီကတရားစီရင်မှန်တိုင်းကိုလည်းအဓိကမိမောင်းထုတ်ပြတဲ့လုံးဝမဖြစ်သင့်တဲ့ကိစ္စရဒီဖြစ်နေတယ်
။သူကိုယ်တိုင်ကတရားလွှတ်တော်ရှေ့နေတဲ့ဦးဖြစ်တဲ့သမရဦးဝင်းမြကလက်ရှိတရားစီရင်ရေးမှာမဖြစ်သင့်တဲ့ဆုံးဖြတ်ချက်တွေမြင်တွေ့နေရကြောင်းပြောဆိုပါရစေ။
ကျွန်တော်တို့ဘဝမှာတစ်သက်လုံးဝမချားတဲ့တရားရုံးမိတ်တွေလည်းရှားနေတာ။ဒါဒီကလုံးဝမဖြစ်ဘူး။အမှုလိုက်ခဲ့တာနေပေါင်းမနေဘူးဒီရတို့အမေတို့ခန့်ကြဘူးဒါလည်းကျွန်တော်လေးနဲ့ပါမှာဆိုရက်ကကြတော့ကျွန်တော်တို့ကဖြစ်စီနေတာဥပဒေနဲ့အညီပဲဖြစ်စီယူပရိုဆက်တော့ရောဥပဒေနဲ့အညီပဲဖြစ်ကအားလုံးဘုသူ့ကိုပဲဖြစ်စီ
ဘလိုက်မှုကြီးနဲ့တရားစီရင်ဖြစ်ဖို့ဆိုလို့ရင်လက်ရှိတရားစီရင်နဲ့ပတ်သက်တဲ့ပြည်ဆဲဥပဒေတွေပြောင်းတရားစီရင်ဥပဒေတွေပြည်မှုဆိုင်ရာချေထိုးဟလာရောက်နေပေါ်ကျော်တရားမှချေလုံးတက်တည်ကဥပဒေစတင်ပြီးအဲဒီလိုဥပဒေတွေနဲ့အညီပဲအုပ်ချုပ်ဖြစ်တယ်တရားစီရင်စီရင်
ဘယ်လိုအမှုမျိုးဆိုတာကိုသမရဦးဝင်းမြင့်ကအတိအကျရည်ညွှန်းပြောဆိုတာမရှိပေမဲ့ဟာသာတရုတ်ဆောင်အောင်ရဲထွေတည်ဆုံးခဲ့မှုမှာတရားခံအဖြစ်ဖမ်းဆီးတရားရင်ဆိုင်နေရသူတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲပြန်လွှတ်ပေးလိုက်တာကြောင့်ဝေဖန်မှုတွေကြကြပြန့်ပြန့်ထွက်ပေါ်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ပြစ်မှုဆိုင်ရာအမှုတွေမှာနိုင်ငံတော်ကသာတရားလိုဖြစ်တယ်လို့ရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ
်တရုတ်ဆောင်အောင်ရဲထွေရဲ့ကိစ္စမှာဆိုလို့ရှိရင်လည်းတိမှုဆိုင်ရာအမှုတိုင်းမှာနိုင်ငံတော်ကတည်ရလို့ဖြစ်တယ်။အဲတော့နိနာစုကိုယ်တိုင်ကကြည်ကျင်နေဆိုရင်တော့မှကိုယ့်ရဲ့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ကြောက်ရွံ့အေးချမ်းသာရာရေးအတွက်အနောက်ရှက်ဖြစ်စီလောက်တဲ့အမှုမျိုးဆိုလို့ရှိရင်ဒီအေးခွင့်ပေးလို့ကမရဘူး။ဒါကနိုင်ငံတော်မှာတာဝန်ရှိဘူး။အဲတော့ဒီလိုမျိုးအမှုရုပ်သိမ်းပြီးတော့ဥပဒေရာကြီးကလွှတ်လိုက်တယ်ဆိုတဲ့ကိစ္စရကမဖြစ်တဲ့ကိစ္စရအခုစိုးစိုးဝါးဝါးဖြစ်သွားတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်
တရားရေးမှန်တိုင်းပြန်လည်တက်မှတ်ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအဆင့်ဆင့်လှုပ်သွားကြဖို့သမရဦးဝင်းမြင့်ကတိုက်တွန်းခဲ့ပေမဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်တာမျိုးမရှိရင်ဘယ်လိုအရေးယူဆောင်ရွက်မလဲဆိုတဲ့နည်းလမ်းကိုတော့အတိအကျပြောဆိုသွားတာမျိုးမရှိပါဘူးခင်ဗျာ
။ကုညာဝေးအောင်ပြောပြသွားတာပါ။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာပြည်ဆွေးနွေးကမ်းပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာနည်းပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးကျိုးကိုမဆုမြတ်မောင်ကအပိုင်းသုံးပိုင်းခွဲပြီးတော့အထူးစီစဉ်ဖြစ်တင်ဆက်နေပါတယ်။အခုနောက်ဆုံးတတိယပိုင်းမှာတော့ဤပညာပြောင်းလဲကြောင့်မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ပြီးမှုပိုင်းဘလို့မျိုးပြောင်းလဲမှုတွေထပ်ဖြစ်လာနိုင်မလဲဆိုတာကိုတိုးတက်နေတဲ့ဤပညာနဲ့သတင်းမီဒီယာအပိုင်းသုံးဖြစ်မဆုမြတ်မောင်ကဆွေးနွေးတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီ။သတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသစ်အသစ်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုံးနီးပါးလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်တံသတင်းပုံစံနဲ့ပေးတာကပို့ပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်
။အဓိကတော့ကျွန်တော်တို့ကဒီတော်တော်များများတဲ့စီမီဒီယာတွေမှာ social media တွေဒီ core page တွေရှိကြတယ်ပေါ့။ page ကတော့အထူးဆုံးပါ။နောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါင်းကတန်းနဲ့ရှိချီတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ tv web tv ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ internet ဈေးကြီးတဲ့အတွက်ကြောင့် tv ကို internet ပေါ်ကသိမ်းမကြည့်ကြအောင်အခုကတော့ internet ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို tv program နဲ့ကြည့်တဲ့ဟာတွေတဖြည်းဖြည်းများလာပါတယ်ခင်ဗျာ
။ဤပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်သုံးနှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘယ်လိုပြောင်းလဲသွားနိုင်ပါသလဲ။ကိုကြည့်ချင်တဲ့အကြောင်းအရာကိုကိုကြည့်ချင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ Video on Demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ်။
ကျွန်တော်ထင်တယ်ဒီလက်ရှိ traditional media လို့ပြောတဲ့ခုနကလို့ပေါ့နော်ပုံနှိပ် website လေအတိုင်းအတာတစ်ခုတည်းဟိုအခုက traditional အောင်ဖြစ်လာပြီစကတော့ new media ပေါ့ပြီးခဲ့တဲ့10နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါတွေဆက်ရှိနေဦးမှာပါပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content နေရှိဆိုတဲ့မေးခွန်းပဲရှိမယ်ဒါမှတစ်ဖက်မှာလည်း Luria, Beluha Mu, to the Pim, Mamabi and Nitabo, Mamabi and Nitazura, Umabi, General Internet People Ma, Muti the Lu, Smartphone, Internet Penetration, Content, I do Jang Alma Muti Vido, Luria, a Blue Web PP, Video on Tamalu Core, Gucci Chene Hago, Gucci, a Chinese Chinine, Hamu, Bubido, Lulam, I do Blue Lazar Umabi, who's doing iFlix to Netflix to Shire. I don't know more than Sansan. I don't know content here that may be the Pubidolum. May be the Pubido, which I generally may. Through Chichene, how a chain me china, any chain makua, content with shiny go where ye did. General to do go to do a Nasalina itangini malamodolo, to do betching magic as well a good man I move. To do Chichene a chain, to do Chichene content will be nine mess with a kicker that don't need to my yum.
အဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲမြန်မာနိုင်ငံမှာလက်ကိုက်စမတ်ဖုန်းသုံးသူတွေဘက်ကဒေတာအသုံးပြုမှုပိုများလာတာကြောင့်လေအွန်လိုင်းပေါ်မှာဗီဒီယိုကွန်တန့်တွေပို့ပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်အဓိကတော့ဒီတက္ကသိုလ်ကြီးအမြဲတမ်းကြောင်းနေတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီမိုဘိုင်းအသုံးပြုသူတွေဓမန်းနေပေါ့နော်ဓမန်းကအရင်များလာတယ်ဟုတ်ရင်တော့ တယ်ဥမာဒီဖုန်းပြောတာနဲ့ SMS ဆိုတာမဟုတ်ပဲနဲ့ဥမာ data ဘယ်လောက်ဝင်ဘာပေးမယ်လို့ညာပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel လွှင့်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပိုများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီနှစ်နှစ်သုံးနှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့အဆင့်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။နည်းပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါးအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့ online ပေါ်မှာရှိတာတွေတဲကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အကူပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိန်ကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာထရန်ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရည်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီdigital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်။ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေ digital မီဒီယာလုပ်နေလို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကြရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစင်းစားသေးတဲ့ဤပညာအစ်စ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်ရှိမှာမက်တက်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြားရမှာလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအစ်စ်အဆန်းတွေကိုနိုင်ငံသားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီရအခုကဒီငယ်စည်းကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ်
ပြောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့ သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါရဲပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ
်။ Well, I think one of the big opportunities that comes with such a rapid adoption of technology is to segment
information. ပြောင်းလဲနေတဲ့နည်းပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းအချက်အလက်မျိုးစုံကိုတစုတစည်းတည်းပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမဲ့အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီအနေထားရတယ်မဟုတ်ဘူး။မတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပေးလို့ရပါတယ်။ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့သိတ်ကိုကောင်းတဲ့ခွင့်လန်းကြီးဖြစ်ပါတယ်။
အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုသချင်တဲ့ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဦးထွန်းထွန်းနိုင်ကအကြံပေးပါတယ
်။အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြည်တွင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့အိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်။တခုခု take net ဆိုလို့ရှိရင်အဲ့နေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်။ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြရတယ်။ဆိုတော့ဟိုကြရောက်ကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလို့ပေါ့နော်။ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်။ဆိုတော့ news ကတော့ everywhere is news ။ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲ။ဒါပေမဲ့ကျွန်တော်တို့ကဘလိုဟာမျိုးကိုဒီလိုမျိုးဒီပြပ media တွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတော့တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လို့ဟာမျိုးတွေပေါ့နော်။ဆိုတော့အဲ့ဒါမျိုးတွေများများလှုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့သူတို့ဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်တန်မီဒီယာလေးတွေကမလုတ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံသားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများလုတ်ပေးရင်တော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေအတွက်ပုဂ္ဂတုတပူရနိုင်ပြီအဲ့ information တွေပူရနိုင်မယ်ပေါ့ဟုတ
်သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်မှာပါလဲ
အဓိကအရေးကြီးတယ်စမတ်ဖုန်းမျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့စမတ်ဖုန်းနေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်တော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးနော်ဒါရေကူးရေးပို့ distribution production distribution အဲ့ဒီမှာ plus စမတ်ဖုန်းကတော့ multi purpose use စမတ်ဖုန်းတွေပို့ပြီးတော့ဟိုဖြစ်လာလိမ့်မယ်ဓာတ်ပုံ video text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလို့ဘာကိုလုပ်မလဲဆိုတော့ကျွန်တော်တို့စမတ်ဖုန်းမှာပဲ digital tv channel ကိုအင်တာနက်မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာကစမတ်ဖုန်းတစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့စမတ်ဖုန်းတွေရဲ့ဒီ multiple use ကပုံပြီးတော့များလာနိုင်မယ်စမတ်ဖုန်းတွေအခုတည်းပုံများလာနိုင်မယ
်စမတ်ဖုန်းတွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့တယ်လို့သတင်းမှသတင်းတုပြဿနာတွေလည်းရှိလာနေပါတယ်ဒါပေမဲ့ဒီစမတ်ဖုန်းတွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့်စမတ်ဖုန်းနည်းပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်အတွက်စဉ်းစားထားဖို့ကလည်းသိတ်ကိုအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။
အော်မတ်စုမြတ်မတက်ဆက်သွားတဲ့မြမကြီးစုနေကအစီအစဉ်ပဲဖြစ်ပါတယ်ဗီယိုအမေရိကန်တန်ရဲ့တင်းနာနေနှစ်ဖက်အစီအစဉ်တွေကိုမနေ့9နိုင်တိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဗီယိုကိုအီးမေးလ်ကနေဆက်ဝေဖန်ကြံပြုလို့ရတယ်တိတချင်းတောင်းကျင်ကြရတယ်ဆိုရင်ဗီယိုရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်တက်ရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တရင်းနာနေမနေ့ခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်စေမီတာလိုင်းနေအပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပင်းညီနားဆင်နိုင်ကြသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်သလိုအချိန်နဲ့တပင်းညီနားဆင်နိုင်သလိုပြန်လည်ပြီးတော့တွားရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဘာတလွားထူးခြားဆန်းပြသတင်းများစွာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါအခုရင်းဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်သောရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်တချင်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေရေးလာတဲ့မှတ်ချက်တူလေးတွေပြောပြပေးချင်ပါတယ်။သောရရှင်ချစ်ကျွန်ဆန်ကဘုန်းကြီးကျောင်းသားဘဝတွေကနားထောင်နေတာအခုကျွန်တော်အသက်35နှစ်ဝင်းကျင်ရှိပါပြီတဲ့ VOE ကိုအမြဲတမ်းအားပေးပါတယ်လို့ရေးလာပါတယ်ချွတ်ချွတ်မောင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE VOE မိသားစုတွေနေ့တက်မှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်ချွတ်ချွတ်မောင်အပါအဝင် VOE နားဆင်တဲ့သောရရှင်တွေအားလုံးရောမြန်မာလူထုအားလုံးရောနေ့သစ်စာတိုင်းမှာလုပ်ငန်းကံကံအားလုံးအရာအလုံးအဆင်ပြေပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်မုဒရာဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ငင်းငင်းရင်းနဲ့မင်္ဂလာသတင်းတွေရရှိပြီးတော့ကြီးညာပေးနိုင်စေပါစေတဲ့ဟုတ်ကဲ့ကျမတို့လည်းငင်းငင်းရင်းသတင်းတွေမင်္ဂလာရှိတဲ့အကြောင်းတွေကိုပဲသတင်းအဖြစ်နဲ့တင်ပြရချင်တာပါနော်ဒါမဲ့လည်းကဘာကြီးမှာဖြစ်ဖြစ်နေတဲ့အရာတွေအလုံးကတော့မင်္ဂလာသတင်းတစ်ခုလည်းမဟုတ်ပါဘူးထက်လွင်အောင်ဆိုတဲ့သောရရှင်ကတော့ပြည်ရင်းသတင်းနိုင်ငံတကာသတင်းသုံးသက်ချက်တွေအချိန်နဲ့တပင်းကြီးသိရတဲ့အတွက်ကောင်းပါတယ်စော်ဘွားလေးမြင့်ဆွေဆိုတဲ့သောရရှင်ကလည်းမြန်မာပြည်ကပေးစာများကဏ္ဍကိုနှစ်သက်မိပါတယ်မြန်မာနိုင်ငံအနှံ့ကအကြောင်းတွေကိုအချိန်တိုတိုရင်းမှာအမြဲဆုံးသိနိုင်လို့စိတ်ဝင်စားစရာရှိပါတယ်ကျေးဇူးပါလို့ရေးလာပါတယ်လူကလေးဆိုတဲ့သောရရှင်ကတော့သူ့ရဲ့အဖိုးလက်ထက်ထဲကအဖိုးနဲ့အတူတူ VOE ကိုနားထောင်လာတာအခုသူ့ကိုယ်တိုင်လည်းရေဒီယိုလေးတစ်လုံးဝယ်ပြီးတော့နားထောင်ဖြစ်ပါတယ်လို့ရေးလာပါတယ
်မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာရွှလန်းကြပါစေလို့ရှေးဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာVOA ရဲ့ထုတ်လွှင့်ချက်အစီအစဉ်တိုင်းကအလုံးကောင်းပါတယ်ဒီထက်မကကောင်းတာတွေကိုလည်းအများကြီးစူးစမ်းပြီးလွှင့်ပေးနိုင်ပါစေလို့မျှော်လင့်ပါတယ်ကျွန်တော်အဖိုးကရေဒီယိုအသံလွှင့်ချက်တွေကိုအရန်ကြိတ်ပြီးခုံဝင်လေတော့ကျွန်တော်ငငယ်လေးတည်းက VOA နဲ့မစိမ့်ပါဘူးဝမ်းစာရှာစားနေရလို့သာအမြဲနားထောင်မှဖြစ်ခဲ့ပေမဲ့အခုတော့ရိုးတရားမှအလုပ်လုပ်ရင်းဖုန်းလေးတစ်လုံးဝယ်ခိုင်းပြီးနေ့စဉ်နားထောင်နေတာတစ်နှစ်ကျော်လာပါပြီအကြိုက်ဆုံးကတော့မြန်မာပြည်ရေးနဲ့တိုက်ရိုက်လေလိုက်ပါအလုံးပြည့်အောင်တော့နေ့စဉ်အလုပ်ချိန်လေးဖယ်ပြီးနားထောင်အားပေးပါတယ်VOA ဖွဲ့ကြီးကျမ်းမာပါစေလို့ဆုတောင်းလိုက်ပါရခင်ဗျာ
ဟုတ်ကဲ့ပါအလုံးလုံးရင်တစ်ဖက်ကလည်းအားတဲ့အချိန်တွေမှာအပြေလွှာ VOA ကိုနားဆင်အားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်နော်ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ဖို့အဆင်ပြေတယ်ဆိုရင်လည်းအင်တာနက်ပေါ်က Facebook VOA စာမျက်နှာပေါ်မှာကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရပါတယ်လို့သတင်းပေးချင်ပါတယ်ရှင် VOA ကိုချီးကျူးစကားပြောရင်လည်းရင်ဖွင့်လာတဲ့သောရရှင်ကတော့အယောဆိုတဲ့သောရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA အဖွဲ့သားများခင်ဗျာကျွန်တော် VOA တိုက်ရိုက်ထုတ်လွှင့်မှုမှာအမြဲနားထောင်ဖြစ်ပါတယ်အခုလိုတိုင်းတစ်ပါးမှနေပြီးမြမအတန်နဲ့ကဘာနဲ့မြမသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်ပေးနေတာကိုဂုံယူဝမ်းသာသလိုကျေးဇူးလည်းတင်ပါတယ်မြမရေးသုံးသက်ချက်မှာလမ်းပန်းဆက်သွယ်ရေးကိစ္စကိုဝေဖန်သုံးသက်စီလိုပါတယ်ဘာကြောင့်လဲဆိုတော့မြမပြည်နေရာအနှံ့မှာပွင်လင်းရာသီမှာအစိုးရသစ်လက်ထက်လမ်းကိုအဓိကထားလှုပ်ဆောင်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းလမ်းတွေဟာမိုးရာသီမှာတော့တလားတော့မခံပါဘူးခဏဆိုပြက်ပြီသူများနိုင်ငံကဆိုရင် တစ်ခေါက်လို့ရင်အနည်းဆုံး10စုနှစ်တော့ခံနေပြကျွန်တော်တို့နိုင်ငံကဘာဖြစ်တာလဲလူကြီးပိုင်းမကောင်းတာလားအင်ဂျင်နီယာတွေကပဲမကောင်းတာလားဝေဖန်သုံးသပ်ဖို့လိုနေပါပြီ VOA ရဲ့ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာလမ်းတွေဆူလွန်းလို့ပါဆိုပြီးသူကစာရေးရင်ဖွင့်လာတာပါကျွန်တော် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနောက်ပြီးရုပ်မြင်သံကြားကနေပြီးတော့တင်ဆက်ပေးတဲ့အစီအစဉ်လေးကိုသောရရှင်နေကြည့်ရှုနာဆင်ပြီးတော့သောရရှင်တို့ရဲ့ကိုပိုင်းထင်မြင်ယူဆချက်တွေကိုအောက်မှာမှတ်ချက်တွေလာပြီးတော့ရေးကြသလို VOA email စာမျက်နှာကိုလည်းရေးပို့ကြတာတွေ့ရပါတယ်။ကျွန်တော်တို့အပတ်စဉ်တင်ဆက်နေတဲ့အစီအစဉ်တစ်ခုဖြစ်တဲ့ဓာတ်ရိုက်လေလံအစီအစဉ်အတွက်တော့သောရရှင်တွေကတယ်လီဖုန်းနံပါတ်ပေးပို့ပြီးတော့ကိုတိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြသလိုတချို့သောရရှင်တွေကတော့သူတို့ဝင်ပြီးတော့ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာရေးပြီးတော့ပေးပို့လာတာရှိပါတယ်ရှင်။အဲ့ဒီအခါမှာကျွန်တော်တို့ဒီအဲ့ဒီတင်ဆက်တဲ့အစီအစဉ်ရဲ့အချိန်လိုက်နောက်ပြီးတော့ပါဝင်မှုရှိတဲ့သောရရှင်တွေများမများဆိုတာပေါ်မှာမူတည်ပြီးတော့တချို့သောရရှင်တွေတခြားဆွေးနွေးလာတဲ့အမြင်တွေကိုလည်းမဖော်ပြလိုက်နိုင်မယ့်အချိန်ကုန်သွားတတ်တာရှိပါတယ်နော်။ပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးသွားတဲ့အကြောင်းအရာတစ်ခုကိုတော့သောရရှင်တွေအဲ့လိုပဲတော်တော်လေးကိုတုံ့ပြန်လာကြတာတွေ့ရပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုပြီးတော့ဆက်သွယ်လာတဲ့သောရရှင်တွေများသလိုစာရေးပြီးတော့ပို့လာတဲ့သောရရှင်တွေလည်းများပါတယ်။ဒီမှာသူတို့ရဲ့အမြင်တွေကိုထည့်ပေးဖို့ရွေးချယ်ထားတဲ့စာတချို့ကြံသွားခဲ့တာကိုကျွန်မအချိန်ရသလောက်ဖော်ပြပေးချင်ပါတယ်။ဆွေးနွေးတဲ့အကြောင်းအရာကတော့မြန်မာနိုင်ငံကလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်တုတွေဒေသအသီးသီးမှာစိုက်ထူတာအပေါ်မှာကံဝဲမှုတွေထောက်ခံမှုတွေစုစုညီညီဖြစ်ပေါ်နေတဲ့ကိစ္စပဲဖြစ်ပါတယ်။အဲလိုမျိုးဗိုလ်ချုပ်ကျေးရုပ်တည်ဆောက်မှုအပေါ်မှာအမြင်မျိုးမျိုးကိုသောရရှင်တွေဆွေးနွေးလာကြတာမှာဗန်လျန်နှင်းဆိုတဲ့သောရရှင်ကဖျူရဖွဲ့သူဖွဲ့သားတွေအားလုံးကျမ်းမာကြပါစေ။ကျွန်တော်ဓာတ်ရိုက်လေလံအစီအစဉ်ကိုပိုကြိုက်ပါတယ်ဆိုတော့ပြောလာပါတယ်။သူကသူကြိုက်တယ်လို့ပြောတဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့သူ့ရဲ့အမြင်ကိုအခုလိုစာရေးပို့လာတာပါ
။မင်္ဂလာပါ။ဓာတ်ရိုက်လေလံကိုပိုပြီးကြိုက်ပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ချင်းလူမျိုးတွေမှာရုပ်ထုလုပ်ခြင်းရုပ်ထုကိုအမျက်တနိုးထားခြင်းလုံးဝမရှိပါဘူး။လူရုပ်ထုမဆိုတာနဲ့ဖျားသခင်ရဲ့ရုပ်ထုလည်းမလုပ်ပါဘူး။ထာဝရဖျားသခင်ကလည်းရုပ်ထုမလုပ်ဖို့မထားဖို့ပြင်းပြင်းထန်ထန်တားမြစ်ထားတာပါလူတိုင်းအတွေ့အခေါ်အယူဆမတူကြပါဘူးထာဝရဘုရားရဲ့ရုပ်ထုမထုလုပ်ထားတာနဲ့မယူအသေးမမြန်လို့မကိုးကွယ်ဘူးလို့ယူဆရင်အများကြီးမှားပါလိမ့်မယ်ဘုကျုပ်သာဆိုရင်ဒီလိုအရမအလုံမျိုးလုံးဝမလုပ်ဘူးလို့ယုံပါတယ်ဘုကျုပ်ရုပ်ထုကိုပိုက်ပြီးဘုကျုပ်စိတ်တက်မရှိပဲအတရားရမအနိုင်ကျင့်ဘိုးကြတာကိုတော့တမလွန်ကဘုကျုပ်ကနေဝမ်းနည်းနေလိမ့်မယ်လို့ယုံပါတယ်ဘိုးကျုပ်ရုပ်တုစိုက်ချင်တဲ့သူတွေကဘိုးကျုပ်ကိုချင့်ရင်တန်ဖိုးထားရင်ဘိုးကျုပ်စိတ်တက်လို့မျိုးအရင်မွေးကြပါလို့ပြောလိုက်ပြစီဗျာကျေးဇူးတင်ပါတယ
်ဘိုးကျုပ်ကိုချစ်တာကဘိုးကျုပ်ချေးရုပ်ထားစရာမလိုပါဘူးဘိုးကျုပ်စိတ်တက်ကိုအတူယူပြီးလိုက်နာအကျင့်ကြံမှုပဲလိုပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်သောရရှင်ကလည်းသူ့လိုပဲသဘောထားရှိသူပါသောရရှင်တူတူဆန်ကလည်းတိုင်းသားဒေတာတွေမှာဘိုးကျုပ်ချေးရုပ်တွေလိုက်ပြီးတော့မဆိုင်ထူတင်ပါဦးတဲ့သူ့ရဲ့ခံယူချက်ကဘလို့နဲ့အခုလိုပြောလာတာပါလဲ
စစ်မှန်တည်ငြိမ်တဲ့ဖက်ဒရယ်ပြည်ထောင်စုအစ်စ်ဖွဲ့စည်းတိဆောက်နိုင်ခြင်းမရှိသေးတဲ့၍ပြည်내ဒေသတွေမှာဗိုလ်ချုပ်ကြေးရုပ်ကိုလုံးဝမဆိုင်ထူသင့်ပါအထူးသဖြင့်ရင့်ကျက်သောဒီမိုကရေစီနိုင်ငံရေးယဉ်ကျေးမှုအခြေမခိုင်တဲ့၍ပြည်내ဒေသတွေမှာဗိုလ်ချုပ်ကြေးရုပ်တွေကိုလိုက်ဆိုင်ထူတာဟာသက်ဆိုင်ရာပြည်내တွေကတိုင်းရင်းသားလူမျိုးစုတွေကိုဗိုလ်ကျအနိုင်ကျင့်တာပဲဖြစ်ပြီးတော့အဲ့ဒီလိုအတရားဓမ္မနီးနဲ့ဆိုက်ထူထားတဲ့ဗိုလ်ချုပ်ကြေးရုပ်တွေကိုအခြေခံပြီးတော့လည်းပြဿနာတွေဖန်တီးပေါ်ပေါက်နိုင်တာကြောင့်ဖြစ်ပါတယ်ဥပမာအားဖြင့်တလောကပဲကချင်ဒေသမှာရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုတိုက်ခိုက်တာကဒေသခံတိုင်းရင်းသားတွေကဖြစ်နိုင်တယ်လို့လူမျိုးရေးအရနားလည်မှုလွဲမှားစေဖို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလည်းဖြစ်နိုင်ပါတယ်။အခုအချိန်မျိုးမှာတိုင်းရင်းသားဒေသတွေမှာဗိုလ်ချုပ်ကျေးရုပ်တွေမဆိုင်ထူသင့်ဘူးဆိုတာကျွန်မသဘောထားကိုဒီဆွေးနွေးကမ်းမှာပြောချင်ပါတယ်။
တိုင်းဒေသတွေမှာဗိုလ်ချုပ်ကျေးရုပ်တွေလိုက်ပြီးတော့ site ထူတာမတင့်တော်ပါဘူးလို့ဒီသောရရှင်တွေကပြောလာတဲ့အချိန်မှာနောက်ထပ်သောရရှင်တယောက်ကိုခင်မာဦးမြိုင်းလို့ရေးထားပါတယ်။မြိုင်မျိုးကထင်ပါတယ်နော်။သူကလည်းမြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက်ပတ်စံပိုးသုံးတင်ပါတယ်။အခုလိုမျိုးရုပ်ပြတက်တဲ့အပေါ်ယံကိစ္စရပ်တွေမှာငွေကြေးမသုံးဆွဲတင်ပါဦးဆိုပြီးသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။ပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စစ်မီးရရှိရေးကဏ္ဍပေါင်းစုံလိုအပ်ချက်တွေအများကြီးရှိနေတာကိုသိသိချင်းနဲ့ဗိုလ်ချုပ်ရုပ်ထုတွေကိုဘာလို့များငွေကုန်ကြေးကျခံပြီးတိုင်းနဲ့ပြည်နယ်မြို့ရွာနဲ့တည်နေကြလဲဆိုတာကိုနိုင်ငံသားတယောက်အနေနဲ့စဉ်းစားလို့မရပါဘူး။ကြားဖြတ်နီးနေလို့ရ2020အတွက်ပါတီရဲ့ image အဖြစ်သုံးကျင်လို့တည်တာပါလို့ပြောရင်မှားပါလိမ့်မယ်။ဗိုလ်ချုပ်အဆန်းကမြန်မာပြည်ရဲ့ခေါင်းဆောင်ပါ။ရုပ်ထုဖြစ်မြောက်ရေးအတွက်အလွန်ငွေထည့်ဝင်ကြတဲ့လူရှင်များအားလုံးခင်ဗျားတို့မြို့နယ်တွေမှာပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စစ်မီးတွေပြည့်စုံနေကြပြီလား။နိုင်ငံတော်စီးပွားရေးအခြေတဲ့ပေါ်နေချိန်မှာအဲ့ဒီပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးလက်စစ်မီးရရှိရေးတွေမှာထည့်ဝင်လှူဒါန်းလိုက်ရင်ပိုပြီးအကျိုးရှိမယ်လို့ထင်ပါတယ်
ဒီတော့ရှင်ကိုခင်မာဦးကနိုင်ငံတော်စီးပွားရေးအကြက်တဲပေါ်နေတဲ့အချိန်မှာတခြားပို့ပြီးတော့အရေးကြီးတဲ့ကိစ္စတွေအတွက်ဒီငွေကြေးကိုတုံးဆွဲလိုက်ပါလို့အကြံပြုလာတာဖြစ်ပါတယ်သူတို့တွေကဒီပြီးခဲ့တဲ့အင်္ဂါနေ့တိုက်ရိုက်လေလံဆွေးနွေးကမှ ထည့်ပြီးတော့ဆွေးနွေးပြီးတို့ရဲ့အမြင်တွေကိုရေးပို့လာကြတာဖြစ်ပါတယ်အခုလိုမျိုးစာရေးပြီးတော့ပို့လာတဲ့အချိန်မှာကျွန်တော်အားလုံးကိုမဖော်ပြနိုင်တဲ့အတွက်ကြောင့်မလို့တောင်းပန်ပါတယ်เนาะကျွန်တော်တို့စာရေးတော်တော်များများဖော်ပြနိုင်လိုက်တဲ့အခောက်တွေလည်းရှိပါတယ်ဒါလိုမျိုးဆွေးနွေးတဲ့အကြောင်းအရာပေါ်မှာသောရရှင်နေမြများပါဝင်မှုမပါဝင်မှုပေါ်မှာမူတည်ပြီးတော့အခုလိုဖြစ်သွားတာလည်းဖြစ်ပါတယ်နားလ မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်ဒီဘက်ဒေးတောင်းလာတဲ့သူကတော့ VOA ကိုမကြခဏအစာရေရေးတဲ့စာရေးဆရာမစုမီကိုဖြစ်ပါတယ
်မင်္ဂလာပါ VOA VOA ကိုနားဆင်ကြတာဆယ်စုနှစ်ကြာခဲ့ပါပြီပြပမီဒီယာတွေကိုနားဆင်တတ်တာကဖေဖေစီကအမွေတခုပါငဲငယ်ကလေးတွေကကြားလာခဲ့နားဆင်ခဲ့တာဆိုတော့ VOA ကိုနားမထောင်ရရင်မနေနိုင်တော့ဘူးအမြဲနားထောင်ဖြစ်ပါတယ် VOA ကိုတခါမှစာမပို့ဘူးမရေးဘူးပါဘူးဒါကြောင့်အမှားပါရင်လည်းနားလည်ခွင့်လွှတ်ပေးပါလို့အခုမြမပြီကပေးစာများအစီအစဉ်မှာတချင်းတောင်းညင်လို့ပါမမအေးတနာကျော်ရေမမနဲ့အတူစုမီရဲ့စာဖတ်ပရိသတ်တွေလည်းနားဆင်နိုင်ဖို့တချင်းလေးတစ်ပုဒ်လောက်လွှင့်ပေးပါနော်ဘာတချင်းမဲလွှင့်ပေးလွှင့်ပေးမမအဆင်ပြေတဲ့တခြင်းလေးတစ်ပုဒ်လောက်လွှင့်ပေးပါလို့တောင်းဆိုပါရစေ။ကျေးဇူးအများကြီးတင်လျက်ပါရှင့်။ VOA ဓာတ်ထမကအောင်မြင်ပါစေလို့ဆုတောင်းလိုက်ပါရယ်
။ဒီလိုဒီတစ်ပတ်တော့ဆုမီကိုဘာတခြင်းလေးပဲဖြစ်ဖြစ်တခြင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုလို့အင်ချစ်တီဆိုထားတဲ့တခြင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါရယ်။သူ့ရဲ့အဖေအစိုးရကြီးချစ်ကောင်ဟိုးရင်တုန်းကအရန်ပောက်ခဲ့တဲ့တခြင်းကိုသူကသူ့ရဲ့အသွင်သင်းနဲ့ပြန်ပြောတည်ဆိုပြထားတာဖြစ်ပါရယ်။အချစ်ကျင်ညာစာတန်းဆိုတဲ့တခြင်းကိုဒီတေးထောင်းတဲ့ဆုမီကိုနဲ့သူ့ရဲ့ချစ်ပိရိသက်တွေနောက်ပြီးတော့ VOA တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်အားပေးကြပါအောင်နော
်။ I'll be going you to my lay hey. Na anaga ma jong dei bu. Sipwe pizza myo bian chi lo sai ku rue kan pye.
ချစ်သည်ဆိုထားတဲ့အချစ်ကျင်ညာစာတန်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြောဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့တွားနားဆင်နိုင်ပါတယ်နော်။ကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။Look alone, this is in one day. Mango, I'm a sambu. My chitty.
အဲ့တော့မအီတနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပိဇာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်ကရားဝန်ကြီးချုပ်အင်အား၃ခုကြားမှာညှက်သွားခဲ့သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မိုက်အင်ဂျင်နီယာကကူညီတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အခုရပိုင်းနိုင်ငံရေးသမားတွေတိုင်းသားအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေမီဒီယာသမားတွေကြားစိတ်ဝင်စားဆုံးကိစ္စတစ်ခုကတော့ကြားပီနယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူဖို့ကြိုးစားတဲ့ကိစ္စဒေသခံတိုင်းသားလူငယ်တွေနဲ့အစုဖွဲ့တွေကဆန့်ကျင်ကန့်ကွက်ကြတဲ့ကိစ္စဆန့်ကျင်ကန့်ကွက်သူတွေကိုရဲတပ်ဖွဲ့ကအေးအေးယူဖမ်းဆီးတဲ့ကိစ္စပြဿနာကိုဖြေရှင်းနေတဲ့ပီနယ်ဝန်ကြီးချုပ်ဦးအယ်ဖောင်ရှိုရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြောတဲ့စကားအဲ့ဒီပြောစကားကိုတပ်မတော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကိုမသိလို့ပြောတဲ့စကားအဖြစ်သတင်းထုတ်ပြန်တာစတဲ့ဖြစ်စဉ်ဖြစ်ပါတယ်တကယ်စိတ်ဝင်စားဖို့ကောင်းတာကပြည်내ဝန်ကြီးချုပ်ရဲ့ပြဿနာဖြေရှင်းနေရပုံပါဝန်ကြီးချုပ်ဟာဗိုလ်ချုပ်ကျေးရွာစိုက်ထူလိုတဲ့ NLD အင်အားစုတွေကတစ်ဖက်ဗိုလ်ချုပ်ကျေးရွာစိုက်ထူတာကိုဆန့်ကျင်တဲ့ဒေသခံတိုင်းသားတွေကတစ်ဖက်တမတော်ဘက်ကလည်းသူ့ပြောစကားကိုမထောက်ခံဆိုတဲ့ဘေးကျနံကျအခြေအနေတွေရောက်သွားပုံရပါတယ်ခုဒီပတ်အဲ့ဒီကြောင်ဆွေးနွေးတင်ပြသွားပါမယ်
အခြားသောမြို့ရွာများမှလိုပါပဲကယားပြည်နယ်လွိုက်ကော်မြို့မှလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူဖို့ကြိုးစားမှုဖြစ်ပေါ်လာပါတယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရတွေကတော့အခုလိုဗိုလ်ချုပ်ကျေးရုပ်စိုက်ထူတဲ့ကိစ္စသူတို့အစိုးရသူတို့ပါတီကလုတ်ကင်ဆောင်ရွက်နေတာမဟုတ်ပြည်သူတွေကသူတို့ဘာသာဆောင်ရွက်တာဖြစ်တယ်လို့ပြောကြပါတယ် NLD အစိုးရ NLD ပါတီကဒိုက်ရိုက်အကောင့်ထဲဖော်ရာမျိုးမဟုတ်ဘူးဆိုပေမဲ့ဗိုလ်ချုပ်ကျေးရုပ်စိုက်ထူဖို့ကြိုးစားကြသူတွေကတော့ NLD ပါတီဝင်တွေပါတီလိုလားသူတွေဖြစ်ဖို့များပါတယ်။ကယားပြည်နယ်လိုက်ကော်မျိုးကန်တာဟေဝန်ပန်းချံတွင်ဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးဖြစ်မြောက်ရေးကော်မတီကတော့ကယားပြည်နယ်အစိုးရကိုယ်တိုင်ဥဆောင်ဖွဲ့စည်းအကောင့်ထဲပေါ်ပေးခဲ့တာပါ။နောက်တော့အားလုံးသိကြပြီဖြစ်တဲ့အတိုင်းဒေသခံတိုင်းသားလူငယ်တွေနဲ့အစုအဖွဲ့တွေရဲ့ကန့်ကွက်မှုထွက်ပေါ်လာပါတယ်။တကယ်တော့အဲ့ဒီကန့်ကွက်ကြတယ်ဆိုတဲ့ဒေသခံလူငယ်ခေါင်းဆောင်တွေဆိုတာကလည်းတခြားသူတွေမဟုတ်ပါဘူး။တချိန်ကစစ်အာဏာရှင်စနစ်ကိုတွန်းလှန်ရမှာအနစ်နာခံအပင်ပန်းခံပါဝင်ခဲ့ကြတဲ့ NLD လှုပ်ရှားမှုတွေမှာဝင်ပါဝင်လုခဲ့ကြတဲ့နောက်ဆုံး2015မှာ NLD ပါတီအနိုင်ရအောင်ကူညီခဲ့ကြတဲ့ကယင်းဒီလူငယ်တွေပါအဲ့ဒီကယင်းဒီလူငယ်တွေရဲ့အကြောင်းပြချက်ကတော့သူတို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုလေးစားမျက်နှာတံပိုးထားတယ်အထူးသဖြင့်ဗိုလ်ချုပ်အောင်ဆန်းစ조사ရယူပေးခဲ့တဲ့ပင်လုံသဘောတူညီချက်တိုင်းရင်းသားတန်းတူရေးကတိကဝတ်အဲ့ဓာရီဖြစ်တဲ့အကြောင်းသူတို့အနေနဲ့ Federal ပြည်ထောင်စုလိုလားတယ်တိုင်းရင်းသားတန်းတူအခွင့်အရေးလိုလားတယ်ဗိုလ်ချုပ်ရဲ့သဘောထားကတိကဝတ်တွေကိုလိုလားတယ်အဲ့ဓာရီမပါတဲ့ဗိုလ်ချုပ်ရုပ်ထုတသက်ကိုတော့လက်မခံနိုင်ဘူးဆိုတာပါပဲအခြားတစ်ဖက်မှာလည်းတိုင်းရင်းသားတိုင်းသူတို့အလေးမြတ်ပြုရာခေါင်းဆောင်တွေအသီးသီးရှိကြသလိုသူတို့မှလည်းရှိတဲ့အကြောင်းအဲ့ဒီသက်ဆိုင်ရာလူမျိုးစုတွေရဲ့ခေါင်းဆောင်အထိမ့်မဲ့ရုပ်ထုတွေအသိမှတ်ပြုမခံရသေးခင်ဗိုလ်ချုပ်ရုပ်ပုံလာပြီးစိုက်ထူတာဟာမသင့်တော်တဲ့အကြောင်းစတာတွေပဲဖြစ်ပါတယ
်ဒီလိုနီးနဲ့ကန့်ကွက်သူတွေကဆန္ဒပြကင်းနီပြီးသမိုင်းကြောင်းနဲ့ဆိုင်တဲ့ဆိုင်ရွက်တွေဝေးအစိုးရနဲ့ရဲတပ်ဖွဲ့ဘက်ကတော့ဆန္ဒပြမှုတွေဟာဒီဇယ်ဥပဒေနဲ့မညီဘူးဆိုပြီးတားမြစ်ခေါင်းဆောင်တွေကိုဖမ်းပြီးတရားရုံးဖို့တရားစွဲခံရအာမခံမယူလို့အချုပ်ကျဆိုတဲ့အနေအထားမျိုးရောက်လာတာဖြစ်ပါတယ်ဒီလိုခြေနေထိရောက်လာတာတော့ပြည်내ဝန်ကြီးချုပ်ဟာကန့်ကွက်ဆန္ဒပြတဲ့လူငယ်တွေပြည်내တွေကလက်နက်ကင်အဖွဲ့တွေအခြားအင်အားစုတွေနဲ့တွဲဆုံဆွေးနွေးတာမျိုးလုပ်ခဲ့ပါသေးတယ်။ဒါပေမဲ့ပြည်လည်းမှုမရသလိုအစင်မပြေမှုတွေထပ်ပြီးပေါ်ပေါက်ခဲ့ပြန်ပါတယ်။အဲ့ဒါကတော့ဝန်ကြီးချုပ်ရဲ့ပြောစကားတခွန်းကြောက်ပါ။အပြည့်စုံကတော့ဒီလိုမျိုးစူပူတောင်းကြမှုတွေမငြိမ်သက်မှုတွေဖြစ်လာရင်ကျွန်တော်ကိုယ်တိုင်ကလည်းတမတော်ကိုတာဝန်ပေးမှာဖြစ်ပါတယ်။ထိန်းသိမ်းရမှာဖွဲ့စည်းပုံအခြေခံဥပဒေအရသူ့မှာတာဝန်အပြည့်အဝရှိနေတယ်။ Tugaro patient then patient tie daddy will patient my pibare. Genoga led Dima lower the Lanyo Moody, Pedro my pibare. The Gelo Biore Jare my pilagae, Genoro Yetapo in Aga and Nelly Bear. Ero Tago Lolochie, Tugo Tenkaimo and make Beame. Dawn Beame, Dajano, looks on Amet Dawn Pide, so you pibare. Dibioso Jago, Dina and Yazu de Bega, Kaka di Pijabare. When you have Sanapiara will sit down and name will change out there, so be pibare.
Eddie Luching, Miaga, Matimabe, Trouble, Laragaro, Demero Bega, the Rin Topian Jabba, Demero, the Rinman, Bianjai, Topian, Jetema, Baragaro, a Yebo, Chini, Batai, Pozibo, Chigan, Ubidi, Natal Shikuni, a cancer dip, Boma, Lea, the Sene, Lea, Sene, Lea, Satoma, Belo, Loa, Mesura, Popia, Tabida, Demero Bagu, Darwin, Luenine, the Gay Lobanguiha, Tamara, Mabe, Shibi, Winjijo, Dima, Machiri, Jow, Gayabine, Winjijo, Nine, a Chigan Ubidigu, Nale. မှုလွဲမှားစွာ၎င်း၏ထင်မြင်ယူဆချက်အတိုင်းပြောဆိုခဲ့ခြင်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်လည်းဝင်ကြီးချုပ်ဦးအယ်ဖောင်ရှိုးနားလည်မှုလွဲခဲ့တာပါ။သူပြောသလိုဆန္ဒပြမှုတွေကြီးမားမဲရဲတပ်ဖွဲ့ကလည်းမလုံလောက်ဘူးဆိုရင်သမရစီတင်ပြသမရကသာပြည်ထောင်ဝင်ကြီးကိုညွှန်ကြားပြီးလွိုက်ကော်ကိုရဲတပ်ဖွဲ့ဝင်အင်အားထပ်ပေါ်ရာမျိုးလုပ်နိုင်ပါတယ်။အခြားနည်းလမ်းတွေလည်းရှိ ဖြည့်ရှင်းခိုင်းမယ်လို့ပြောမိတဲ့အတွက်တိုင်းသားတွေဘက်ကတော့ဝင်ကြီးချုပ်အပေါ်မကြေမနက်ဖြစ်သွားကြမှာကတော့အမှန်ပါပဲ
။နောက်ဆုံးမှာတော့ဝင်ကြီးချုပ်ဟာအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဗိုလ်ချုပ်ကျေးရုပ်စိုက်ထွေရေးကော်မတီကိုဖျက်သိမ်းပေးလိုက်ပါတယ်။တကယ်လို့ပုဂ္ဂလိကပြည်သူတွေဘက်ကလုံခြုံကန်ကြရင်တော့ကူညီမယ်လို့ထုတ်ပြန်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကြားပြည်နယ်ဝင်ကြီးချုပ်ဦးအယ်ဖောင်ရှိုဟာ NLD, KNY တိုင်းသားအစုအဖွဲ့တွေနဲ့တမတော်အင်အားစု၃ခုကြားတဲ့ရောက်သွားတဲ့ပုံမြင်ကြရပါလိမ့်မယ်။ဒါမဲ့သူ့အနေနဲ့ဘလောက်ပဲကြိုးစားကြိုးစားဘလောက်ပဲတွေးဆညှိနှိုင်းတာတွေလုပ်လို့ဘယ်အင်အားစုရဲ့လူဝင်ဆန္ဒကိုမှမဖြစ်စည်းနိုင်ဘယ်အင်အားစုကိုမှလည်းကျဉ်းနှံ့အောင်စွမ်းဆောင်မပေးနိုင်ခဲ့ကြောင်းပ
ါ။ဒါကတော့ UCD အောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ VOA မြန်မာပိုင်းကတရင်းလာနေမယ့်နှစ်ဖက်အစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထူးထူးခြားခြားစိတ်ဝင်စားစရာသတင်းတွေကိုမိုက်အီတန်ဆင်နဲ့ကိုငင်းချန်းတို့ကတင်ပြထားပါတယ်ခင်ဗျာ
။ဒီကနေ့ဘလူးနီတို့ကပါကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာနိုင်ငံရေးသမားတယောက်အမိုက်ပုံထဲကနေမဲဆွဲရပါတယ်။ကိုဘာသာကိုသတ်မှတ်ထားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမား IS Memon Motiwala ကသူနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲဖြစ်တဲ့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေကိုထောက်ပြစည်းရုံးခဲ့ပါတယ်။သူထောက်ပြတဲ့ပုံကတော့ဒီမဲဆွယ်စည်းရုံးမှုတွေကိုအမိုက်ပုံတွေမှာကျင်းပခဲ့တာပါ။ပါကစ္စတန်ကအကြီးဆုံးမြို့တစ်ခုဖြစ်တဲ့ကရာချီမြို့တော်မှာရှိတဲ့အမိုက်ပုံတွေစွန့်ပစ်ရေစိုးတွေကြားထဲမှာပါကစ္စတန်နိုင်ငံအလံကိုကိုလုံးမှာပတ်ပြီးတော့ဟောပြောနေတာပါ။ဒီအမိုက်တွေကိုမရှိဘူးဆိုရင်တော့ဒီထဲမှာဆန္ဒပြဖို့ဟာသူ့အခွင့်အရေးဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။သူပါတီရဲ့အမှန်တစိကရေပိုက်ကောင်းတစိလည်းဖြစ်ပါတယ်။ပါကစ္စတန်ဟာရေရှားပါမှုနဲ့ရင်ဆိုင်နေရပြီးတော့2025ခုနှစ်ကြာရင်လူတစ်ယောက်ကိုရေ900ကုဗမီတာအောက်ပဲသုံးရလိမ့်မယ်လို့ခန့်မှန်းထားပါတယ်။သူကတော့သူ့ကိုမဲပေးပါမပေးရင်လည်းရေသက်ရာရေဟာအငဲလိုအပ်နေတယ်ဆိုပြီးတော့ပြောဆိုစည်းရုံးခဲ့တာပါ။ဒီနှစ်ပါကစ္စတန်အထွေထွေရွေးကောက်ပွဲမှာတော့မဲမတမာမှုတွေရှိတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပေမဲ့လည်းခရစ်ကတ်အားကစားသမားဟောင်းအီမန်ခန်ဦးဆောင်တဲ့ပါတီကအနေအများစုနဲ့အနိုင်ရတော့တာဖြစ်ပါတယ်ရှင်။
ပြင်းထန်နိုင်ငံအနောက်မြောက်ပိုင်းကရွာလေးတစ်ရွာမှာသွန်ပစ်ပစ္စည်းတွေသုံးပြီးဗန်းကြံတစ်ခုတည်ဆောက်ထားပါတယ်။ပုံမြင်တွေ၊ဒဏ္ဍာရီတွေတဲကမျောစင်ကြီးတွေ၊ထူးဆန်းတဲ့ရုပ်ထုတွေ၊အတံမြည်တဲ့ရေပန်းတွေ၊စတဲ့ပစ္စည်းတွေအားလုံးကိုသွန်ပစ်ပစ္စည်း၊တန်တိုတန်စားတွေသုံးပြီးတည်ဆောက်ထားတာပါ။ဒီဗန်းကြံကိုဖန်တီးသူကအသက်65နှစ်အရွယ်ရောဘတ်ကောင်ဒရီဖြစ်ပြီးနှစ်30ကျော်တည်ဆောက်ခဲ့ရတာပါ။သူဟာကျောင်းတုံးဘဘူးထုသူဘဝကနေလယ်သမားအဖြစ်လဲအလုံမျိုးစုံကိုလောက်ကင်ပူးသူဖြစ်ပါတယ်။လီစီယိုရွာကလေးမှာရှိရဲ့မြေ2ဧကကွဲအကျယ်နေရာမှာအယုတ်ပေါင်း80ကျော်နဲ့မျောစင်ပေါင်း15ခုတိစောက်ထားပြီးတော့ဘသူမဆိုလာရောက်လဲပတ်နိုင်ပါတယ်လူဘွားကြီးကိုညင်းငွေတဲ့အတွက်ဒါရီအားလုံးကိုဖန်တီးခဲ့တာလို့သူကပြောပါတယ်နောက်15နှစ်အနည်း20လောက်ဆက်ပြီးတော့လဲအခုလိုစွန့်ပစ်တန်တိုတန်စားတွေကိုတုံးပြီးထူးထူးဆန်းဆန်းအယုတ်တွေကိုဖန်တီးခြင်းတယ်လို့ပြောပါတယ်ကဘာလက်ခီးတဲ့တွေအသွားများတဲ့နေရာနဲ့ဝေးပင်မဲ့လဲဒီနေရာလေးကတစ်နှစ်ကိုဧည့်သည်3000ကျွဲလောက်ဆွဲဆောင်နေတာဖြစ်ပါတယ်။လာလေတဲ့ဧည့်သည်တဦးကတော့သူငငယ်ကပုံမြင်တဲ့ကအယုတ်တွေကိုပြန်တွေ့နေရတယ်လို့ပဲလို့ပြောပါတယ်ခင်ဗျာ
။ Artificial Intelligence
တည်ယူနိုင်စွမ်းရှိတဲ့ AI နည်းပညာဖြစ်စားလာတဲ့အမျှတရုတ်နိုင်ငံမှာစုဦးတီထွင်သူတချို့ကဒီနည်းပညာကိုလိန်ဆက်ဆံဖို့တုံးတဲ့အယုံနဲ့ပေါင်းဆက်ဖို့လှုံ့ဆော်နေပါတယ်။တရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်မှာအခြေစိုက်တဲ့ WM Doll အယုတ်ထုတ်တဲ့တရုတ်ကုမ္ပဏီဟာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပြီးတော့ဒီကုမ္ပဏီဟာ2016ခုနှစ်လောက်ကစပြီးတော့ရိုးရိုးသားမှန်စကားပြောလို့ရတဲ့အယုတ်ကနေမျက်လုံးလက်မောင်းနဲ့ခန္ဓာကိုလှုပ်ရှားနိုင်တဲ့အယုတ်တွေကိုပြောင်းလဲပြီးတော့ထုတ်လုပ်လာတာပါအခုချိန်မှာတော့အခြေခံအဆင့်တာမန်အမေးဖြေတွေကိုပဲလုံနိုင်ပြီးတော့စကားအပြန့်အလှန်အကြကြီးမပြောနိုင်သေးပါဘူးအခုလိုအယုတ်တွေမှာသုံးဖို့ AI နည်းပညာကိုဖွံ့ဖြိုးအောင်လုပ်ဖို့နည်းပညာကုမ္ပဏီတွေကစိတ်ဝင်စားမှုနည်းသေးတဲ့အတွက်ဖွံ့ဖြိုးမှုကလည်းတိတ်ပြီးတော့မရှိသေးဘူးလို့တရုတ်ကုမ္ပဏီကဝန်ခံပါတယ်ဒီကိုယ်တိုင်းအမျိုးသားအများစုကိုရည်ရွယ်တဲ့အတွက်ဒီအယုတ်တွေဟာအမျိုးသမီးအယုတ်တွေအများစုဖြစ်ပြီးတော့လင်းတူစိတ်ဝင်စားသူတွေအတွက်အမျိုးသားအယုတ်တွေကိုလည်းထုတ်လုပ်ပါတယ် data အချက်အလက်သုတေသနလုပ်တဲ့အဖွဲ့တစ်ခု JD.com အဆိုအရဆိုရင်တော့2020ခုနှစ်ကြာရင်တရုတ်နိုင်ငံအတွက်အခုလိုလိမ်ပိုင်းဆိုင်ရာရောင်းကုန်ပစ္စည်းဈေးကွက်ဟာဒေါ်လာ6ဘီလီယံလောက်ထိရှိမယ်လို့ခန့်မှန်းထားပါတယ်ရှင်
အဲတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်မှာဘာဆွေးနွေးကြမလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာ
ဒီမတ်တိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်30ရှိလာပါပြီရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှော်မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာသောတာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါတိုက်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်VOA ဖုန်းနံပါတ်က1239233999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။နေဖန်အင်္ဂါညဒိုင်းလီလိုင်းစီစင်မှာပါဝင်ဝင်ရောက်ဆွေးနွေးလူသူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။ဒီမြန်မာပိုင်းကတလင်းလာနေမနဲ့ဖက်သူစီစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါ်ခင်ရိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကမ်ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးခဲ့ကြပါတယ်တဟာခမာနီအစိုးရပြုတ်ကြပြီးနောက်ပိုင်း6တိမြောက်ကျင်းပတဲ့ရွေးကောက်ပွဲပါဒီရွေးကောက်ပွဲမှာအလားအလာရှိတဲ့တိုက်ခန့်ပါတီကိုဝင်ပြိုင်လို့မရအောင်လုပ်ထားတဲ့အတွက်တဟာနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကိုဆက်ပြီးအုပ်ချုပ်နိုင်ဖို့အတွက်အထောက်အကူဖြစ်စေမှာပါအမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်မှုတွေရပ်ဆိုင်းသွားစေဖို့အတွက်အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်တခြားဒဇိုင်းတိစောက်ရေးအတွက်လွှတ်တော်ကရန်ပုံငွေချမပေးရင်အစိုးရရန်တရားတွေရပ်ဆိုင်းသွားအောင်လုပ်ပြင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပဲချင်းချောက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူမှုကြီးကြိုက်ဆန်တန်ဖိုးရှိတဲ့အကောင်းဆုံးစနစ်တရထူထောင်ဖို့အတွက်သမ္မတထရမ့်ကသူ့ Twitter ကနေတောင်းဆိုနေတာနေပါတယ်။မြန်မာနိုင်ငံတဝန်းမုတ်တုံမိုးကြောင့်နှစ်ပေါင်း90ကျော်အတွင်းမကြုံစဘူးမြေကြီးတဲ့ဒဏ်ခံရပြီးအခုချိန်ထိတေဆုံးသူ10ဦးတည်းမနေရှိနေသလိုထောင်ပေါင်းများစွာဥယျာဉ်ဆန့်ခွာပြီးဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ရအောင်အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်။နေရာအတော်များများမှာဥယျာဉ်ဆန့်ခွာပြောင်းရွှေ့ဖို့ကြေညာချက်တွေထုတ်ပြန်ထားပြီးမြန်မာနိုင်ငံတောင်ပိုင်းအရှေ့ပိုင်းနဲ့လေပိုင်းဒေသတွေမှာရေဘေးဒုက္ခသည်စခန်း163ခုဖွင့်လှစ်ဆောင်ရွက်ပေးနေတာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ဟာဇူလိုင်28-29ရက်နေ့တွေကပဲခူးနဲ့ရန်ကုန်တိုင်းတို့မှာတိုင်းစင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတရားရေးပိုင်းလွှတ်တော်ပိုင်းအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပြောကြားခဲ့ပါတယ်
။ထီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Great Burns ဖြစ်ပါတယ်။VOE ရဲ့တင်းနာနေမနှစ်ဖက်စီစဉ်ကိုလိုင်းဒိုမီတာ24-40-51နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါ
Thank you.
This program has come to you from the Voice of America, Washington.